တော်ရဲ2023ခုနှစ်ဖြတ်သန်းမှုဟာတိုင်းပြည်အပြောင်းအလဲမှာလိုအပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့ပြီးတချို့ဥပဒေတွေကိုပြင်ဆင်နိုင်ခဲ့ပါတယ်။အသင်းအဖွဲ့များမှပုံတင်ခြင်းဆိုင်ရာဥပဒေ၊အင်္ဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေ၊တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေ၊ဆက်သွယ်ရေးဥပဒေစတဲ့အများပြည်သူနဲ့သက်ဆိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းခဲ့ပါတယ်။လွှတ်တော်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေနဲ့ပတ်သက်ပြီးအားရကျဉ်းတတ်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလှိုင်ကပြောပါတယ်ရှင်။
ဒီကတော့တမလုံမခွေရေကွေရင်းနဲ့ကျေးစီဝင်းတင်ရေးဥပဒေကတော့ကျမတို့သဘောကျတဲ့ဥပဒေပါပဲလေ။နောက်ချန်တဲ့မီဒီယာဥပဒေတို့ပါတို့ကလည်းဆက်လျောက်တော့ပြည်သူလူထုတွေတုံ့ဝင်မယ်လို့ထင်ပါတယ်။ဒီကကြတော့ဥပဒေတွေကျမတို့လွတ်တော်ထဲမှာအများကြီးပြဋ္ဌာန်းနိုင်တယ်ပေါ့လေ။အဲဒါပေမဲ့ကျမတို့စဉ်းစားရမှာတော့ဒီဥပဒေတွေဟာပေါ့နော်ပြည်သူကိုဘယ်လောက်ထိအောင်ပေါ့ကာဝယ်မလဲပြည်သူကျေးစီဝါဘယ်လောက်ထိအောင်ဆောင်ရွက်ပေးမလဲဆိုတော့ကျမတို့ဥပဒေပြဋ္ဌာန်းပြီးတဲ့နောက်မှာတော့ဒါဆက်လက်ပြီးစောင့်ကြည့်အောင်မယ်နေတာတစ်ခုပဲ။အဲဒီလိုပဲကောင်းခဲ့ပေါ်ရဲ့တို့ရောက်ဖွဲ့ရလဲဒီဥပဒေတွေအတိုင်းပဲပေါ့နော်ဒီလေးကြကြလေးစားလိုက်နိုင်ပြီးတဲ့အခါကျတော့ဒီလေးကြကြအဲ့တော့တရားဝေဆိုမှုမရှိအောင်တောင်းခဲ့သွားမယ်ဆိုရင်တော့ကျမတို့ညွန်မှန်းထားတယ်လို့ပေါ့လေဒါတွေကအရှင်ကြီးလာမယ်လို့ကျမတို့လည်းဒီလိုပဲယူဆပါတယ
်ထင်ရှားတဲ့လှုပ်ဆောင်မှုတွေကလေယာဉ်စုံဆိုင်ကော်မရှင်ဖွဲ့စည်းပြီးလေယာဉ်သိမ်းဆည်းမှုတွေကိုအေးအေးယူဆောင်ရွက်ပေးဖို့အစိုးရကိုအသိပေးနိုင်ခဲ့တာ2008ဖွဲ့စည်းပုံအခြေခံဥပဒေလိလသုံးသက်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်ခဲ့တာတွေဟာ2013ခုနှစ်အတွင်းလွှတ်တော်ဆောင်ရွက်ချက်တွေအပေါ်အားရစေခဲ့ပါတယ်အရင်နှစ်တွေကထပ်ပြောင်းလဲလာတဲ့အချက်တွေထဲမှာတမတော်သားလွှတ်တော်ကိုယ်စားလှယ်တချို့အစိုးရဥပဒေကြမ်းတွေမှာတက်တက်ကြွကြွပါဝင်ဆွေးနွေးလာတာတွေ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတမတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကအကြံပြုချက်ပေးဖို့စီစဉ်နေတာတွေရှိပါတယ်။အားကောင်းဆုံးအချက်ကဥပဒေမူကြမ်းတွေဆွေးနွေးတဲ့အခါမှာပါတီဆွဲတွေမရှိတော့ပဲပါတီပေါင်းစုံကလွှတ်တော်ကိုယ်စားလှယ်တွေပါဝင်ဆွေးနွေးတာတွေရှိလာတယ်လို့သုံးသပ်ကြပါတယ်ရှင်။
သူဒီကလေးသူငယ်မရိမှုနဲ့ပတ်သက်လို့ရှိရင်တရားကိုသင်တန်းပေးဖို့ကျွန်တော်သင်တဲ့ဥပဒေကြမ်းနဲ့ပတ်သက်လို့ရှိရင်လည်းပါတီပေါင်းစုံပေါ့တိုင်းနာရခိုင်ပါတီရောမြူရာဒီမိုစီဖွဲ့ချုပ်ကသောသာစောမြင့်မောင်လို့ပါဝင်တိုင်းနာပါတီတွေကပါဦးပေါင်းပြီးတော့ထောက်ခံလာတာရှိတယ်လေဒါအရင်ရင်နဲ့တရားဆိုရင်တော့အများကြီးမိမိပါတီမဟုတ်လို့ရှိရင်အကြောင်းအရာပေါ်မှာအလေးမထားဘဲနဲ့ပါတီပေါ်မှာကြည့်ပြီးတော့ထောက်ခံမှုတွေရှိခဲ့တာပေါ့အဲအဲ့ဒီပုံစံတွေရေးစားတာလည်းဒါလွတ်တော်ရဲ့ထူးခြားချက်တစ်ခုပေါ့နောက်ဒီတရားပို့ပြီးတော့လွတ်တော်ရဲ့ပွင့်လင်းမြင်လာတဲ့အချက်ကတော့အချို့ကိစ္စတွေမှာသမ္မတော်ရာလွတ်တော်ကိုယ်စားလှယ်တွေကလည်းလိုအပ်မဲ့ပေးတဲ့ကိစ္စမျိုးပေါ့ဥပမာလည်းရာယူနည်းမြုံနာမှုနည်းဥပဒေအဲ့လိုမျိုးတွေကိုအဂရိလိုက်ကမ်းမှုတိုက်ချက်ရေးဥပဒေမှာလည်းလည်းပြင်ဆင်လာနိုင်မျိုးတွေပေါ့ဒါတွေကတော့ပေါင်းတဲ့ခလာပေါ့
အမျိုးသားဒီမိုကရေစီပါတီတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ပြောသွားတာပါ2013-2014 ခုနှစ်ဗန္နာရေးနှစ်အတွက်ပြောင်စုဝင်ကြီးဌာနတချို့အသုံးစရိတ်တောင်းခံတာများနေတာကိုလျှော့ချဖို့ပြောင်စုအဆင့်ဝင်ကြီးတွေရဲ့လစာတွေအဆောင်ရောင်းဆိုင်ရာအသုံးစရိတ်တွေများနေတာကိုပြင်ဆင်ဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကထောက်ပြဆွေးနွေးနိုင်ခဲ့ကြပါတယ်။ဒါအပြင်အစိုးရကလျှက်စစ်မီတာကတွေနှစ်ဆတိုးမြှင့်ကောက်ခံမယ်ဆိုတဲ့ကြေညာချက်အပေါ်ပြောင်စုလွှတ်တော်အစည်းအဝေးမှာအရေးကြီးဆိုတင်သွင်းပြီးအဲ့ဒီကိစ္စကိုပြန်လည်စဉ်းစားဖို့အစိုးရရဲ့ဆောင်ရွက်ချက်တွေကိုထိန်းကျောင်းတာတွေလုပ်ခဲ့ပါတယ်။အဲ့လိုအားကောင်းချက်တွေရှိပေမဲ့လွှတ်တော်နဲ့အစိုးရကြားအားပြိုင်နာတွေလည်းရှိခဲ့ပါတယ်။လွှတ်တော်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီပဲဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုလွှတ်တော်ကိုယ်စားလှယ်အများစုရဲ့ဆန္ဒနဲ့အတည်ပြုလိုက်တာကြောင့်နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပေးလိုက်ရတဲ့အခြေအနေဟာမဖြစ်သင့်ဘူးလို့စောင့်ကြည့်လေ့လာသူတွေကထောက်ပြခဲ့ကြပါတယ်။ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကအခုလိုသုံးသပ်ပါတယ်ရှင်။
ဒီတာထင်ရှားတဲ့ကျွန်တော်တို့လွှတ်တော်ကနေပြီးတော့အခြေခံဥပဒေကိုဆန့်ကျင်လိုက်တဲ့ကိစ္စတစ်ခုကတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥပဒေကိုပြင်လိုက်တဲ့ကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်လို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ပါတယ်လို့ဇို့အတင်းပြောပြီးတဲ့အခါကျတော့လွှတ်တော်ကနေပြတ်ထန်းပြလိုက်တဲ့ကိစ္စပေါ့နော်ဒီခုံရုံးရဲ့ထုံးပြချက်ခုံရုံးရဲ့တမာတမာရှိမှုဟာအလွန်ကိုအားနည်းသွားပြီးတော့အခုနောက်ပိုင်းမှာဆိုလို့ရှိရင်နိုင်ငံတော်သမ္မတအနေနဲ့တောင်မှချို့ကိစ္စတွေမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်ပါဘူးလို့သူကသဘောထားမှတ်ချက်ပေးလိုက်ပေမယ်လို့ကျွန်တော်တို့လွှတ်တော်ရဲ့အများစုမဲဆန္ဒနဲ့အတည်ပြုလိုက်ပြီးတဲ့အခါမှာနိုင်ငံတော်သမ္မတကအဲ့ဒီဥပဒေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်ခြင်းရှိမရှိဆိုတဲ့အဆုံးဖြတ်ခံယူဖို့ဒီခုံရုံးကိုသူကတင်လျှောက်ရမှာဒါပေမဲ့သူ့အနေနဲ့အခုမတင်လျှောက်တဲ့ကိစ္စတွေတော်တော်များများရှိလာတယ်ရှိလာတဲ့အကြောင်းတစ်ချက်ထဲမှာသူကခုံရုံးကိုယုံကြည်မှုသိမ့်မရှိတော့လို့ကြားရတယ်
အင်တာနက်ဆာမျက်နှာတွေပေါ်မှာဥပဒေအထက်မှာလွှတ်တော်ရှိသလားဆိုတဲ့ခေါင်းစဉ်နဲ့လွှတ်တော်ကိုဝေဖန်ရေးသားထားတဲ့ကလောင်ရှင်ဒေါက်တာစိတ်ဖွားကိုအရေးယူဖို့စုံစမ်းရေးကော်မရှင်ဖွဲ့စည်းပြီးစစ်ဆေးခဲ့တဲ့အထိလွှတ်တော်ကဆောင်ရွက်ခဲ့တာကတော့မဖြစ်သင့်ဘူးလို့ဝေဖန်ခဲ့ကြပါတယ်။လွှတ်တော်နဲ့အစိုးရအဖွဲ့ကြားသဘောထားကွဲလွဲမှုတွေထဲမှာလွှတ်တော်ရဲ့ဆုံးဖြတ်ချက်တွေကိုအစိုးရအဖွဲ့ကအကောင့်တွေဖော်မှုအားနည်းတာတွေကလည်းတစ်ချက်အပါဝင်ဖြစ်ပါတယ်ရှင်။ဥပမာလေယာဉ်စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာတွေအရအကြောင်းမျိုးမျိုးနဲ့တင်စီခံထားရတဲ့လေယာဉ်တွေကပိုရှံနေတဲ့လေယာဉ်တွေကိုမူလတောင်သူတွေစီပြန်လည်အနှံဖို့လွှတ်တော်ကဆုံးဖြတ်ပေးထားပေမဲ့ တမတော်အပါဝင်ဝင်ကြီးဌာနတော်များများကတော့အဲ့ဒီလေယာမြေတွေကိုဖြည့်ရှင်းပေးတဲ့ဆောင်ရွက်ချက်တွေအားနည်းနေပါတယ်။အဲ့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမြို့သားလွတ်တော်ကိုယ်စားလှယ်ဦးလာစွေကအခုလိုသုံးသပ်ထားပါတယ်
။လွတ်တော်ကနည်းနည်းထင်ပေါ်လာတယ်။လွတ်တော်ကထင်ပေါ်လာတာကိုအစိုးရမနာလို့ဖြစ်နေတယ်လို့ကျွန်တော်ထင်တယ်။လွတ်တော်ကိုယ်စားလှယ်ဒီတင်ပြလို့ရှိရင်မလုပ်ဘူး။နောက်မှသူ့အတူထားလုပ်တယ်။ဘာလို့လွတ်တော်ပြောလို့လွတ်တာမဟုတ်ဘူး။ငါတို့ကလည်းငါတို့လွတ်တာ။အဲ့ဒီမျိုးလေးအစိုးရကလွတ်ရှင်တဲ့သဘောကိုတွေ့ရတယ်။အဓိကကတော့သမတအနဲ့လွတ်တော်ဥက္ကဋ္ဌနဲ့တွေ့နိုင်ခွင့်ရှိတဲ့နေရာဟာကာလုံပေါ့နော်။အဲ့ကာလုံကြရင်တို့လူကြီးတွေစုံတွေ့ရပါနော်။အဲ့ကာလုံမှာညှိတာကိုတရားညှိနေခြင်းနဲ့ဒီအစိုးရတော့တက်လာဖို့ရှိတယ်။ဒီအစိုးရကြရင်ကျွန်တော်တို့ကဒီလိုမျိုးလွတ်ရှင်တဲ့သမတကြီးရမယ်ဘလို့ဆန္ဒရှိလဲ။အဲ့လိုမျိုးပူးပေါင်းလိုက်ရင်ပိုကောင်းမယ်ဗျ
။လွတ်တော်ကိုယ်စားလှယ်အတော်များများဟာဥပဒေပြုရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသိရှိမှုအားနည်းတယ်လို့လည်းဝေဖန်တာတွေရှိခဲ့ပါတယ်။ရခိုင်တိုင်းသားများတွတ်တက်ရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ထောက်ပြသွားတာပါ
ကျွန်တော်တို့တို့ရဲ့ capacity ပေါ့နော်ရေသွေးရေချင်းတွေဟာတခြားနိုင်ငံတွေရဲ့လွှတ်တော်တွေနဲ့တော့နှိုင်းယှဉ်ဖို့ခက်အောင်ပဲဥပမာလွှတ်တော်မတ်တွေနဲ့ပတ်သက်တဲ့ကဏ္ဍကိုထောက်ပံ့ပေးရမှာကဒီအထောက်ကူပြုတဲ့ယုံအဖွဲ့အစည်းတွေယုံအဖွဲ့အစည်းတွေရဲ့သူရဲ့စွန့်ရည်ကိုလည်းပြင်ပဖို့လိုမယ်ယုံအဖွဲ့အစည်းကိုမတိဆောက်ပေးနဲ့လွှတ်တော်မတ်တွေပုံမှန်တဲ့လူတို့ကအားရခြင်းမှအားရမယ်ဥပမာလွှတ်တော်နဲ့ပတ်သက်တဲ့ကဏ္ဍတွေအထောက်ကူပြုရတဲ့ကော်မတီတွေရှိတယ်သူတို့ကော်မတီတွေရဲ့ကဏ္ဍဟာမမာသေးဘူးဆိုတော့လွှတ်တော်ဆိုတာဆိုရအပွေကိုစောင့်ကြည့်တဲ့သဘောလောက်ရတာကိုစောင့်ကြည့်တဲ့အခါမှာအချက်လက်ထားသူတာကအစလေရှင်စရာအကုန်လုံးပေါ့နော်ဝန်ထမ်းအင်အားအစုံဆိုရအပွေဘာလုပ်တယ်ဘာလုပ်တယ်ဆိုတာနေ့တိုင်းလေ့လာတာတို့အချက်လက်စုဆောင်းတာတို့အမှတ်တရစုဆောင်းတာတို့အဲ့ company နဲ့ပတ်သက်တဲ့ဟာလေးတွေကစုဆောင်းပြီးအစိုးရအပွေကိုပြန်ပြီးထိမ့်နေရမှာပေါ့လက်တော့ပဲလွှတ်တော်အမတ်တွေမှာလည်းအထောက်ကူပြုတဲ့ company တွေရှိဖို့လိုတာပေါ့အဲ့လိုမျိုးဆက်ဆက်မှုကလည်းမရှိသေးဘူ
းလွှတ်တော်ရင်းမှာလွှတ်တော်ကိုယ်စားလှယ်တွေလိုက်နာရမယ်ကန့်သက်ချက်တွေစီမံစည်းကမ်းတွေကိုတော့ကိုယ်စားလှယ်တွေမလိုလားတာကိုတွေ့ရပါတယ်။လွှတ်တော်စည်းဝေးအတွင်းကိုကိုယ်စားလှယ်တွေကင်မရာဖုန်းနဲ့အတန်ဖန်ဆက်မယူဆောင်ရဆိုတဲ့ကန့်သက်ချက်တွေအပြင်လွှတ်တော်စည်းဝေးမှာမိကုံးမင်းမြတ်မယ်ဆိုရင်၁၀ရက်ကြိုတင်ရတာတွေအဆိုတစ်ခုကို၁၅ရက်ကြိုတင်ပြရတာတွေအရေးကြီးအဆိုတင်သွင်းခြင်းကိုလွှတ်တော်ဥက္ကဋ္ဌကဆုံးဖြတ်ပေးတာတွေစတဲ့ကန့်သက်ချက်တွေကိုတော့လွှတ်တော်ကိုယ်စားလှယ်တွေသဘောမကျကြပါဘူး
။တော်မှာလဲအစိုးတစ်ခုမိကုန်းတစ်ခုပြင်လိုက်လို့ရှိရင်အကြာကြီးပဲအဲ့ဒီအစိုးရဘက်အထီးရောက်ဘူးမှာပေါ့နော်၃၄၅လတခါလေးကြိုက်ကိုတင်တဲ့အစိုးရတော်ယုံနဲ့ကိုမရောက်လာတော့ဘူးခါလေးကြိုက်ရင်တွတ်တော်မှာဖြည့်စီခြင်းနဲ့ဟာတိုင်းစာနဲ့ပဲပြန်ချီရပေါ့နော်အဲ့မျိုးအပိုင်းတွေအစိုးရနဲ့ဆက်ဆံတဲ့အပိုင်းတွေမှာလဲတော်တော်တော့အားမလို့အားမရဖြစ်မိတယ်အရေးကြီးအစိုးဆိုတော့ဥက္ကဋ္ဌစီတင်ရတာပေါ့နော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်နဲ့မှာကျတော်တို့အရေးကြီးအစိုးပြောခွင့်ရတာပေါ့
စီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်စတာကာကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးပြောသွားတာပါလွတ်တော်ရဲ့ဆောင်ရွက်ချက်တွေမှာအားနည်းချက်တွေရှိခဲ့ပေမယ့်မြန်မာနိုင်ငံရဲ့အကူပြောင်းကာလမှာလွတ်တော်ဟာဥပဒေပြုရေးမှန်တမ်းရဲ့တာဝန်ကိုကျေပွန်အောင်ဆောင်ရွက်နိုင်ခဲ့တယ်လို့လွတ်တော်ကိုယ်စားလှယ်တွေကသုံးသပ်ကြပါတယ်ရှင်